အိန္ဒိယနိုင်ငံမှာကျန်းမာရေးလူသားတွေကိုဒီကနေ့ကစပြီးကိုဗစ် -19 ရောဂါကာကွယ်ဆေးထိုးပေးနေပါပြီ။ကမ္ဘာမှာအိန္ဒိယနိုင်ငံဟာဒုတိယလူဦးရေအများဆုံးဖြစ်တာကြောင့်ဒီကာကွယ်ဆေးထိုးလုပ်ငန်းဟာကမ္ဘာမှာအကြီးအမားဆုံးကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းဖြစ်ပွဲရှိပါတယ်။ဒါပြင်အိန္ဒိယဟာကမ္ဘာမှာကာကွယ်ဆေးအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်သလိုအကြီးအမားဆုံးကာကွယ်ဆေးထိုးအစီအစဉ်တွေရှိထားတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအခုလိုကြီးမားလာတဲ့လုပ်ငန်းမျိုးတွေမှီညမ်းကိုးကားစရာလက်ဆွဲစာအုပ်ရှိတာမဟုတ်ပါဘူး။လူပေါင်းတန်း300ကိုကာကွယ်ဆေးထိုးပေးဖို့အိန္ဒိယအာဏာပိုင်တွေညှိနှိုင်းထားတာကြောင့်ဒါဟာအမေရိကန်လူဦးရေနီးပါးရှိသလိုအိန္ဒိယကလေးငယ်26တန်းကိုကာကွယ်ဆေးထိုးပေးတဲ့လက်ရှိအစီအစဉ်တည်းလည်းပိုများပါတယ်။ဆေးထိုးပေးမဲ့သူတွေထဲမှာဇေယဝန်၊သူနာပြုနဲ့ရှေ့တန်းကလုပ်ကံနေရသူတန်း30ပါဝင်ပြီးကျန်တာကတော့အသက်50အထက်ဒါမှမဟုတ်ကိုဗစ် -19 ရောဂါကူးစက်နိုင်ခြေများတဲ့နာဖျားမကျန်းဖြစ်နေသူတန်းပေါင်း290ကိုထိုးပေးမှာပါ။အသက်90အရွယ်ဝန်ကြီးချုပ်နရင်ဒရာမိုဒီကတခြားကမ္ဘာခေါင်းဆောင်တွေလိုပဲစံနမူနာအနေနဲ့ကာကွယ်ဆေးအထူးခံမလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့လည်းအခုပထမအဆင့်မှာနိုင်ငံရေးသမားတွေကိုဦးစားပေးရမယ့်အစုအဖြစ်သတ်မှတ်မှာမဟုတ်ဘူးလို့သူ့အဆိုအရကပြောထားပါတယ်။လူဦးရေတန်ပေါင်း1400နီးပါးရဲ့ဘယ်လောက်ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးမယ်ဆိုတာကျန်းမာရေးတာဝန်ရှိသူတွေကတိတိကျကျမပြောသေးပါဘူး။ဒါပေမဲ့တကဘာလုံးအတိုင်းတာနဲ့ဆိုရင်တော့အကြီးအမားဆုံးကာကွယ်ဆေးထိုးလုပ်ငန်းဖြစ်မှာကတေချာတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။